Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဩဂုတ်လ25ရက်နေ့အင်္ဂါနေ့ညနေခင်းစီစဉ်တွေကိုလိုင်းဒိုမီတာ71925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လင်းချက်မြစ်ကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြီးညာပေးပါပါတရုတ်နိုင်ငံကအစုရှယ်ယာတွေကြောင့်အာရှဈေးကွက်ဟာဒီကနေ့ထပ်ပြီးထိုးကျခဲ့ပါတယ်တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားတောင်ကိုရီးယားဘက်ကအတန်ချက်ဆင်တဲ့ဝါဒဖြန့်မှုတွေကိုရပ်ဆိုင်းလိုက်ပါပြီ IS စစ်သွေးထွက်ဖို့နဲ့ပူးပေါင်းဖို့အတွက်လူသစ်စုဆောင်းနေသူလို့ပြောတဲ့14ဦးကိုစပိန်နဲ့မော်ရိုကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိခဲ့ရင
်ကောင်းပါပြီရှင်လေစည်းပြေတရားချော်တို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံစီဒီကနေ့လွှဲပြောင်းပေးတဲ့အခြေအနေတွေကိုသတင်းတွေအပြီးမှအရင်ဆုံးနားဆင်ကြားရဖို့ရှိပြီးဒီနောက်မှာတော့ရွေးကောက်ပွဲဆိုင်ရာသတင်းတွေကိုစူးစီးတင်ပြပေးမှာပ
ါငွေတွေဘယ်လိုရလဲသူများတွေရတယ်လို့ရတာပဲသူများတွေရလို့ဆိုပြည်သူတွေပြည်သူတော်တော်များများရတယ်လို့အဲ့လောက်တောင်မရပါဘူးတကယ
်လက်ရှိအနာရပြည်တော်စုချန်းခံရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌဦးထေဦးပြောဆိုခဲ့တာဖြစ်ပါလေရှင်တခါတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုချင်းမြောင်လှိုင်ကတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့လိုလားတဲ့ဆိုတဲ့အကြောင်းတွေကိုလည်းဒီညနေခင်းမှာစူးစီးတင်ပြပေးဖို့ရှိပါတယ်ဒါလည်းမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ကကြေညာပေးကြမှာပါရှင
်တရုတ်နိုင်ငံကအစုရှယ်ယာတွေကြောင့်အာရှဈေးကွက်ဟာဒီကနေ့အင်္ဂါနေ့မှာထပ်မံထိုးကျသွားခဲ့ပြီး 9.6 ရာခိုင်နှုန်းနဲ့ဈေးပိတ်သွားခဲ့ပါတယ်။ရှန်ဟိုင်းပင်မအညွှန်းကိန်းဟာဈေးဖွင့်ချိန်မှာပဲထိုးကျခဲ့တာဖြစ်ပေမဲ့4ရာခိုင်နှုန်းဝန်းကျင်ကျသွားပြီးတဲ့နောက်မှာအခြေအနေပြန်ကောင်းခဲ့ပါတယ်။နေကင်းပိုင်းအစုရှယ်ယာဈေးတွေထပ်ပြီးကျခဲ့ချိန်မှာဂျပန်နဲ့ဟောင်ကောင်ဈေးကွက်တွေမှာတော့ထိုးရောက်လာတွေတွေ့ရတယ်လို့ဈေးပြန်ကောင်းလာတာတွေလည်းရှိခဲ့ပါတယ်။ဂျပန်နေကင်းအညွှန်းကိန်းဟာ4ရာခိုင်နှုန်းလောက်နဲ့ဈေးပိတ်သွားခဲ့ချိန်မှာဟောင်ကောင်ဟန်ဆန်းကတော့ဈေးပိတ်ချိန်လောက်မှာပဲဈေးကိုပြန်ထိန်းနိုင်ခဲ့တာဖြစ်ပါတယ်။တချိန်နဲ့မှာပဲဗြိတိန်ပြင်သစ်နဲ့ဂျာမနီကအညွှန်းကိန်းတွေကတော့အစောပိုင်းဈေးကွက်မှာ2ရာခိုင်နှုန်းကျော်လောက်တက်လာပါတယ်။တရုတ်နိုင်ငံရဲ့ဈေးကွက်ကြီးထွားမှုတန့်နေတာနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကနေတနင်္လာနေ့ကတရုတ်နိုင်ငံမှာ8ရာခိုင်နှုန်းကျဆင်းခဲ့တာပါဝင်ကမ္ဘာဈေးကွက်ကိုရောရေနံဈေးတွေကိုပါကျဆင်းခဲ့တာဖြစ်ပါတယ်။တနင်္လာနေ့မှာအမေရိကန်ဈေးကွက်မှာလည်းကျဆင်းခဲ့တာဖြစ်ပြီးဈေးကွက်ဟာတနေ့လုံးတည်ငြိမ်မှုမရှိဘဲ3.6 ရာခိုင်နှုန်းထက်မနည်းတဲ့ကျဆင်းတဲ့ဈေးပိတ်သွားပါတယ်။ Stock Share ဈေးကွက်ဟာ2009ခုနှစ်ကစပြီး3ဆလောက်တက်လာတာမို့အဓိကပြင်ဆင်မှုတွေလုပ်ဖို့အတွက်အချိန်တန်နေပြီလို့ကြွမ်းကြံသူတွေကပြောပါတယ်။အခုလိုပြင်ဆင်မှုတွေလုပ်တာနဲ့ပတ်သက်ပြီးရင်းနှီးမြှုပ်နှံသူတွေဘက်ကစိုးရင်စိတ်ပူးကြပေမဲ့ကောင်းမွန်တဲ့ပြောင်းလဲလောက်တာဟာငွေဖောင်းဖွားမှုနှုန်းသိမ့်များတဲ့အတွက်အစုရှယ်ယာဈေးတွေကမောက်ကမဖြစ်လာတာကိုတားဆီးရမှာအထောက်အကူဖြစ်စေမယ်လို့စီးပွားရေးကြွမ်းကျင်သူတွေကပြောပါတယ်။မနေ့ကလူသုံးကုန်ပစ္စည်းဈေးအများအပြားကျဆင်းခဲ့ပြီးရေနံစိမ်းဈေးကလည်း6နှစ်ကျော်ကာလအတွင်းအနှိမ်ဆုံးဈေးကိုကျဆင်းသွားပါတယ်။လူသုံးကုန်ပစ္စည်းပင်မဈေးကွက်ဟာနှစ်ပေါင်းများစွာပဲတရုတ်နိုင်ငံပေါ်မှီခိုနေရတာဖြစ်ပါတယ်။
ကိုရီးယားချင်းဆွေမှာခုနဆုံးကြုံတွေ့နေရတဲ့တင်းမာမှုတွေကိုရှက်ချနိုင်ရေးသဘောတူညီချက်တစ်စီတစ်ပိုင်းအဖြစ်မြောက်ကိုရီးယားဘက်ကတောင်ကိုရီးယားကဝါရဖြန့်အသံလွှင့်ချက်တွေဒီကနေ့ပဲရက်ဆိုင်လိုက်ပါတယ်။ပြန်လည်အနေနဲ့မြောက်ကိုရီးယားကလည်းမချရင်းတုန်းကတောင်ကိုရီးယားစစ်သားနှစ်ယောက်ကိုလက်အင်ကချွတ်တက်ခဲ့ရတဲ့မြေမြုံမိုင်းပောက်ကွဲမှုနဲ့ပတ်သက်လို့စိတ်မကောင်းဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။စစ်ပညာရေးစာချုပ်နဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တာ62နှစ်အကြာမှာနှစ်ဖက်ချင်းဆက်ဆံရေးတိုးတက်အောင်လုပ်ဖို့ကြိုးပမ်းနေတဲ့နဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးရမှာဖြစ်ဖြစ်မြောက်ကိုရီးယားနိုင်ငံပြုံရမ်းမှာပဲဖြစ်ဖြစ်မချရင်းဆွေးနွေးမှုတွေစတင်မှုသဘောတူညီမှုရရှိထားတယ်လို့လည်းတောင်ကိုရီးယားသမ္မတရဲ့လွန်ကျွေးအကြံပေးပုဂ္ဂိုလ်ကင်ကွန်ချင်းကပြောဆိုခဲ့ပါတယ်။စီးရီးကာလာမှာနှစ်ဖက်ချာကွဲကွာသွားတဲ့မိသားစုတွေပြန်လည်တွဲဆုံမှုတွေကိုလည်းစတင်မာလာမှာစတင်မှာဖြစ်တဲ့အကြောင်းနှစ်ဖက်တာဝန်ရှိသူတွေကပြောဆိုထားကြတာပါ။တောင်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုကတော့သဘောတူညီချက်ကိုကျေဆွေလိုက်တယ်လို့ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေရောပါဖို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်။သဘောတူညီချက်မရခင်မှာပဲတောင်ကိုရီးယားသမ္မတပတ်ကုံငဲကတော့နေဆက်တီတာကဝါရပြန့်အတန်လွင့်ချက်တွေကိုမရဆိုင်ခင်မှာစစ်သားနှစ်ယောက်တန်ရရခဲ့တဲ့ဖြစ်ရပ်အတွက်မြောက်ကိုရီးယားအနေနဲ့တောင်းပန်မှုတောင်းဆိုခဲ့တာပါမြောက်ကိုရီးယားကတော့မြေမြုံဝိုင်းပောက်ကွဲမှုတဲ့တာဝန်မရှိဘူးဆိုပြီးအစိုးရမှငြင်းဆန်ထားပါတယ်
စင်ကာပူအစိုးရကစက်တင်ဘာလ17ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပမယ်လို့ဒီကနေ့အင်္ဂါနေ့မှာပဲကြေညာလိုက်ပါတယ်။အခုကျင်းပမယ်ရွေးကောက်ပွဲဟာနှစ်ပေါင်း50ကြာစင်ကာပူနိုင်ငံရဲ့မူဝါဒချမှတ်မှုကိုစိုးမိုးထားတဲ့လက်ရှိအာဏာရပြည်သူ့လှုပ်ရှားမှုပါတီ PAP အတွက်ဆန်းသက်ပွဲတစ်ခုဖြစ်လာမယ်လို့မျှော်လင့်နေကြတာပါ။မတ်လတုန်းကပဲ PAP ပါတီကိုထူထောင်ခဲ့သူအသက်62နှစ်ရှိပြီဖြစ်တဲ့စင်ကာပူနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်လီကွမ်ယူကွယ်လွန်သွားတာဖြစ်ပါတယ်။ PAP ပါတီဟာလက်ရှိလွှတ်တော်ကအမတ်နေရာ89နေရာထဲ မှာ180ကိုရထားတာပါ PP Party 2011ခုနှစ်တုန်းကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာ PP Party ကမဲအလုံးရဲ့60ရာခိုင်နှုန်းကိုရခဲ့တာဖြစ်ပြီးဒါဟာရွေးကောက်ပွဲတွေထဲမှာအ ਨੇ ဆုံးရခဲ့တာဖြစ်တယ်လို့အဲ့ဒီအချိန်ကစပြီးနောက်ပိုင်းမှာကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲနှစ်ခုမှာပါရှုံးနိမ့်ခဲ့တာဖြစ်ပါတယ်
သူရင်းငါနိုင်ငံမှာဆေးရဆွေးမှုတွေကျူးလွန်ခဲ့တယ်လို့ဆွဆွထားတဲ့ကုလသမဂ္ဂရဲ့အစီရင်ခံစာနဲ့ပတ်သက်လို့အခြေတင်ဆွေးနွေးမှုတွေမစခင်ဒီကနေ့ပဲရောက်သွားတဲ့အမေရိကန်အစိုးရအရာရှိနှုတ်ဟာတရီးလင်ငါနိုင်ငံချားရေးဝန်ကြီးမင်္ဂလာဆမာရာဝီယာနဲ့တွေ့ဆုံခဲ့ပါတယ်တရီးလင်ငါနိုင်ငံကအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးဖို့အမေရိကန်နိုင်ငံချားရေးဝန်ကြီးဌာနအာရှတိုက်တောင်ပိုင်းနဲ့အလဲပိုင်းဒေသဆိုင်ရာလက်ထောက်ဝန်ကြီးနီရှာဘစ်စဝဲလူခွင့်ရင်းနဲ့လူသမားရေးရဲ့လက်ထောက်ဝန်ကြီးတွန်မလန်နော့စကီတို့ဟာတရီးလင်ငါနိုင်ငံချားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တာပါတရီးလင်ငါနိုင်ငံမှာနိုင်ငံရေးစီးပွားရေးလူခွင့်ရေးအခြေအနေတိုးတက်မှုရှိစေဖို့သမရသည်မထရီပါလာစရိစနာရဲ့အစိုးရရဲ့ရည်မှန်းချက်တစ်စိတ်တစ်ပိုင်းဖြစ်ပြန်လည်တည်မြဲရေးတရားဥပဒေစိုးမိုးကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းလဲတရီးလင်ငါနိုင်ငံချားရေးဝန်ကြီးကတွေ့ဆုံမှုပြီးမှပဲဒီနောက်တွေကိုပြောကြားခဲ့ပါတယ်တရီးလင်ငါနိုင်ငံမှာဒီမိုကရေစီရေးပြန်လည်တည်မြဲရေးအုပ်ချုပ်မှုကောင်းတွေပေါ်ထွန်းရေးနဲ့အောက်ခြေလှမ်းဆောင်မှုတိုက်ဖျက်ရေးကိစ္စတွေကိုဒီဇိုင်းမမတ်ကြိုးပမ်းမှုတွေပေါ်အားရတဲ့အကြောင်းလဲအမေရိကန်အစိုးရတန်တပန်ဘစ်ဆွဲကပြောကြားခဲ့တာပါ
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။စပိန်နဲ့မော်ရိုကိုအာဏာပိုင်တွေဟာဒီကနေ့အင်ကာနေမှာလူ14ဦးကိုဖမ်းဆီးလိုက်ပြီးဒီလူတွေဟာအီရတ်နဲ့ဆီးရီးယားမှာရှိတဲ့ IS အစ္စလာမ်စစ်သွေးကြော်တွေနဲ့ပူးပေါင်းတိုက်ခိုက်ဖို့လူသစ်စုဆောင်းနေတဲ့ကွန်ရက်ထဲမှာပါတယ်လို့ပြောပါတယ်။စပိန်နိုင်ငံမက်ဒရစ်တောင်ဘက်ကဆန်မာတင်ဒီလာဗီကနဲ့မော်ရိုကိုရဲ့မြောက်ပိုင်း9နေရာဖြစ်တဲ့ကာဆာဘလန်ကာ Fes Nado El Homis Sima နဲ့ Drut တို့မှာဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့စပိန်ပြည်ထောင်ဝန်ကြီးဌာနကပြောပါတယ်ဒါပေမဲ့ဘာကြောင့်ဖမ်းရလဲဆိုတာနဲ့ဖမ်းဆီးတာနဲ့ပတ်သက်တဲ့အသေးစိတ်ချက်လက်တွေကိုတော့မပြောပါဘူးစပိန်ဆိုတာကမကြခင်နှစ်တွေတွင်စစ်သွေးကြွလို့တန်မြတ်ရှိသူဒါဇင်နဲ့ချီပြီးဖမ်းဆီးခဲ့ပါတယ်ဒီထဲမှာစပိန်နိုင်ငံထဲမှာရှိတဲ့ IS စစ်သွေးကြွအဖွဲ့အတွက်ဝါဒဖြန့်မှုတွေလုပ်နေတယ်ဆိုပြီးမတ်လတုန်းကဖမ်းဆီးခဲ့သူ၈ဦးလည်းပါပါတယ်ပြီးခဲ့တဲ့နှစ်ထဲအမေရိကန်ဥဆောင်တဲ့မဟာမိတ်တွေရဲ့ IS စစ်သွေးကြွတွေကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ရမှာစပိန်စစ်တပ်ကပါဝင်ခဲ့တာပါစပိန်ပါဝင်တဲ့ဥရောပတပ်မကနဲ့မော်ရိုကိုနိုင်ငံအဖွဲ့ဝင်ဖြစ်ပါတဲ့အာရဗ်ဖွဲ့ချုပ်တို့ဟာအကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်ပြက်ကိုဂျန်ဂျရီလာကစတင်ခဲ့ပြီးအကြမ်းဖက်သမားလို့တန်ရရှိသူတွေနဲ့ဖြစ်ပွားလာနိုင်ရည်ရှိတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအချက်လက်တွေကိုမျှဝေချပါတယ်
။ချက်စီယိုတွေမြေရေပုံးတွေချင်းချောင်းမှုတွေအစားအစာရေနဲ့ခေါလုံစရာနေရာတွေမလုံမလောက်အခြေအနေတွေကဒုက္ခတွေနဲ့ရွှေ့ပြောင်းနေထိုင်သူတွေကိုဟန်တားနိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂလူ့ခွင့်ရေးကျွမ်းကျင်သူတွေကပြောဆိုလိုက်ပါတယ်။နေဆက်ဒေသတွေကိုပိတ်လိုက်တာမျိုးမဟုတ်ပဲထိန်းချုပ်ထားဖို့ရွှေ့ပြောင်းနေထိုင်သူတွေကိုစန့်ကျင်တဲ့သဘောထားတွေကိုတိုက်ဖြတ်ဖို့ရွှေ့ပြောင်းနေထိုင်သူတွေခေါလုံဝင်ရဖို့ဂျိုးပန်းသူတွေသွာလာလှုပ်ရှားဝင်ရစေဖို့နဲ့အလုပ်ကံရရှိပြီးခြေရက်ဖြစ်အောင်ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေအနေနဲ့ဆောင်ရွက်ကြဖို့လိုတဲ့အကြောင်းကုလသမဂ္ဂရဲ့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာလူခွေအထူးကိုယ်စားဖရန်ဆာခရီပိုကပြောဆိုခဲ့တာပါ EU နဲ့ပေါ်ဝင်နိုင်ငံတွေရဲ့စာရွက်ချက်တွေကလက်တွေ့မှာအလုပ်ဖြစ်နေတယ်ဆိုပြီးဟန်ဆောင်မနေကြဖို့နဲ့ရွှေ့ပြောင်းဝင်ရောက်သူတွေဥရောပမှာလာရောက်နေထိုင်ရမှသာဖြစ်တဲ့အကြောင်းလဲဒီနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအထူးကိုယ်စားကပြောကြားသွားပါတယ်
နယ်သာလန်နိုင်ငံအမ်စတာဒမ်မြို့ကနေပြင်သစ်နိုင်ငံပဲရစ်စီသွားနေတဲ့အမြန်ရထားပေါ်မှာလက်နက်ပြည့်စုံတဲ့လူကိုဟန်တားတိုက်ခဲ့တဲ့သူတွေထဲမှာပြင်သစ်သမ္မတကဆုချီးမင်းခဲ့သူ၄ဦးပြင်ပြင်သစ်နိုင်ငံမှာ20ကျော်အခြေချအနေထိုင်သူအမေရိကန်ကျောင်းဆရာတဦးဖြစ်တဲ့မတ်ခ်မော်လဂန်လည်းပါဝင်ပါတယ်။သူဟာ11နဲ့ကျော်မှာတနတ်ဒဏ်ရာရခဲ့ပြီးပြင်သစ်နိုင်ငံတောင်ပိုင်းလစ်တ်မြို့ကလေးကဆေးအိမ်မှာဂုတီတက်နေရတယ်လို့အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ကသူ့ညီမဖြစ်သူဂျူလီယာအလန်ကသတင်းတောက်တွေကိုပြောပါတယ်။သူဟာတနတ်သမားလက်ကရိုင်ဖယ်ကိုလူယူဖို့အတွက်စူးစမ်းခဲ့မှာအပြစ်ခံရတာလို့ NPC သတင်းဌာနကပြောပါတယ်။သူ့ရဲ့ဇနီးဖြစ်သူ Isabel ကတော့ဒဏ်ရာနေတဲ့သူ့ဆီကို American လေရက်က Spencer Stone လာရောက်ခဲ့ပြီးဒဏ်ရာရထွက်ထွက်နေတဲ့သူတွေတိတ်အောင်ဖိတ်ပေးခဲ့တယ်လို့ပြောပါတယ်
။ American သမ္မတရွေးကောက်ပွဲမှာ Democratic Party ရဲ့သမ္မတလောင်းအဖြစ်လက်ရှိဦးဆောင်နေတဲ့ဟီလာရီကလင်တန်ကိုရှင်ပြိုင်မှုစဉ်းစားနေတဲ့ဒုသမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံရေးအစဉ်အလာတွေနဲ့အတွေ့အကြုံတွေကိုသမ္မတအင်ပြူတော်ကမနေ့တုန်းကပဲချီချူးပြောဆိုလိုက်ပါတယ်။ဒုသမ္မတဘိုင်ဒန်ကတော့2016သမ္မတရွေးပွဲမှာဝန်မှဝင်မှုဆိုတာကိုစတင်မှလာတဲ့ဆုံးဖြတ်မယ်ဆိုပြီးဒီနေ့ဆက်မိုင်းကပြောဆိုထားတာပါ။နိုင်ငံရေးဝန်ကြီးဟောင်းကလင်တန်နဲ့ နဲ့တူတောင်ယူထားစဉ်ကာလမှာကိုပိုင်အီးမေးလ်စာပါကနေအလုပ်အတွက်အီးမေးလ်တွေကိုပေးဖို့အသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မေးခွန်းထုတ်ခံနေရတာတွေကိုဖြေရှင်းနေရတဲ့အချိန်မှာပဲဒုသမနာရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာမှာဖြစ်ပါတယ်။အင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ဂျော့ရှ်အာနက်စ်ကတော့လွန်ခဲ့တဲ့ခုနှစ်နှစ်ကဒုသမနာဖြစ်ခံထားခဲ့တဲ့ဆုံးဖြတ်ဟာနိုင်ငံရေးအရမှန်ကန်တဲ့ဆုံးဖြတ်ချက်တစ်ခုဖြစ်တဲ့အကြောင်းသမ္မတဦးဘာမန်ကညွှန်ညွှန်းပြောဆိုထားတဲ့အကြောင်းမနေ့ကပြောဆိုခဲ့ပါတယ်။
အင်ကာနေညနေခင်းအတွက်ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်။ပြီးခဲ့တဲ့မေလတုန်းကမြန်မာရေးပိုက်နဲ့တွင်းမှာရှားဖွေတွေ့ရှိကဲတင်ထားခဲ့တဲ့တရားမဝင်လှေစည်းပြေးဝင်ရောက်သူတွေတဲကအယောက်တရားကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟုတ်မဟုတ်ဆိုတာစီးစစ်ပြီးဒီကနေ့ပဲဘင်္ဂလားဒေ့ရှ်အာဏာပိုင်တို့ထံလွှဲပြောင်းပေးလိုက်ပါတယ်။နောက်ထပ်ချက်နေတဲ့လူတရားကျော်ကိုလည်းစီးစစ်နေပြီးထပ်မံလွှဲပြောင်းပေးသွားမယ်အကြောင်းဘင်္ဂလားဒေ့ရှ်မြန်မာနေသားဆောင်အဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်။
ပြီးခဲ့တဲ့မေလတုန်းကမြန်မာနိုင်ငံရေပိုင်နဲ့အတွင်းမှာလှေစီးပြေးရွှေ့ပြောင်းဝင်ရောက်သူရာနဲ့ချီကိုနှစ်ကြိမ်ရှာဖွေတွေ့ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားမဟုတ်သူတွေကိုစစ်စစ်ပြီးတော့သူတို့ရဲ့နေရာရင်တိုင်းမျိုးကိုပြန်ပို့ပေးနေတာဖြစ်ပါတယ်။လှေစီးပြေးဝင်ရောက်သူအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သူတွေဖြစ်တာမို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးနေရာရင်ပြန်ပို့မှုတွေစီစဉ်ဆောင်ရွက်နေတာမှာဒီကနေ့အင်္ဂါနေ့မှာတော့နောက်ထပ်ဘင်္ဂလားဒေ့ရှ်နိုင်ငံသား125ယောက်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေထံလွှဲပြောင်းပေးလိုက်တဲ့အကြောင်းမြန်မာဘင်္ဂလားဒေ့ရှ်နေသားဆောင်အထူးတပ်ဖွဲ့ရဲမှူးကြီးမျိုးဆွေက VOA ကိုပြောပါရစေ
။ဟုတ်ကဲ့ဟုတ်ကဲ့ခုလိုက်ပါကြီးညာဒီနေ့125ယောက်တွဲလိုက်ပါတယ်အားလုံ
းဒီမတိုင်ခင်ကတော့ပြီးခဲ့တဲ့ဇွန်လထဲမှာနှစ်ချိန်နောက်ဇူလိုင်နဲ့ဩဂတ်လတွေမှာတစ်ချိန်စီနဲ့စုစုပေါင်း၄ချိန်နေရာရင်ပြန်ပို့တာတွေရှိခဲ့တယ်လို့လေစီပြေး900ကျော်ကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့ပြီးဖြစ်ပါတယ်အခုနောက်ဆုံးစစ်စစ်ဆဲလူတရားကျော်သားကျန်တော့ပြီးဒီလူတွေနေရရင်ပြန်ပို့ဖို့ကိုလည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ရဲမှူးကြီးမျိုးဆွေကပြောပါတယ
်။လက်ရှိကျတာ100နဲ့တယောက်ကျန်ပါတယ်။တကယ်အဲ့ဒါမှာအမျိုးသမီးနဲ့ကလေးက17ယောက်ပါပါတယ်တယောက်။သူကတော့ဆက်ပြီးတော့စစ်စစ်ပြီးတော့လက်ခံပေးမယ်လို့ပြောတော့ပါတယ်။စစ်စစ်လာမှပြီးတယ်လို့ပါ။သူတို့ရဲ့ဇာတိသူတို့ရဲ့ရာရွာတွေမှာသူတို့အားရဒီမန္တလေးဆိုတာအဲ့ဒါလေးကြားနေရပါဘူး။ဆက်ပြီးတော့လက်ခံပြီးတော့ပြောတော့ပါတယ်။
ပြီးခဲ့တဲ့မေလ22ရက်နေ့ကရခိုင်ကမ်းလွန်ပင်လယ်ပြင်မှာလှေစီးပြေး200ယောက်ကိုမြန်မာရေတပ်ကတွေ့ရှိခဲ့တင်ခဲ့ပြီးအဲဒီနောက် ARD တိုင်းဟိုင်းကြီးကျွန်းအနီးမှာလည်းနောက်ထပ်လူ900ကျော်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့ကတော့ရခိုင်ပြည်နယ်တောင်ပြိုလက်ဝဲစခန်းမှာထိမ့်သိမ်းဆောက်ရှောက်ထားခဲ့တာပါ။ဒီလှေစီးပြေးသူတွေထဲမှာပါတဲ့မြန်မာနိုင်ငံသား200နီးပါးကိုတော့ပြီးခဲ့တဲ့ဇွန်လထဲမှာရခိုင်ပြည်နယ်မောင်ကျော်ဘူတီတောင်စစ်တွေပေါက်တော်စားတဲ့သူတို့မူရင်းနေထိုင်ရာအရက်တွေစီကိုတပ်ဆိုင်ရာကနေပြန်ပို့ပေးခဲ့ပါတယ်။တိုင်းပြည်အတွင်းဆင်းရဲနွမ်းပါမှုနဲ့ဖိနစ်ခံရမှုအခြေအနေတွေကြောင့်အခုလိုလှေစီးပြေးသူတွေဟာနေရက်ကိုဆွပြီးအရှိတောင်အာရှဒေသမှာစီးပွားရေးအခွင့်အလမ်းပုံမကောင်းမွန်တဲ့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကိုတွားရောက်ဖို့ကြိုးစားကြသလိုမကြာခဏဆိုသလိုပဲသူတို့ဟာလူမောင်ကိုကူးသူတွေရဲ့တားကောင်တွေဖြစ်လေရှိပါတယ်။ဒီလှေစီးပြေးသူတွေဟာများသောအားဖြင့်တော့ထိုင်းနိုင်ငံမှာတထောက်နားပြီးတော့မှအဲ့ဒီကနေတဆင့်တခြားတတိယနိုင်ငံတွေကိုတွားလေရှိတာပါ။ဒါပေမဲ့နောက်ပိုင်းထိုင်းဆိုရကလူမောင်ခိုကူးမှုလုပ်ငန်းတွေကိုထိုင်းနိုင်ငံအတွင်းပြင်းပြထန်ထန်နှိမ်နှင်းမှုတွေလှုပ်လာခဲ့ပြီးတဲ့နောက်မှာတော့မြမရီပိုင်နဲ့တည်းဖြတ်တန်းသွားလာမှုတွေလည်းပိုပြီးရှိလာခဲ့တာဖြစ်ပါတယ်ရှင်
။မက်ခင်ဖြူထွေးစူးစီးတင်ပြပေးခဲ့တာပါ။အခုကတော့ရွေးကောက်ပွဲဆိုင်ရာသတင်းတွေကိုတင်ပြပေးပါရမယ်။အပိသံမဲဆန္ဒရှင်စီးရင်တွေကိုလာမယ့်စက်တဘာလတည်းမှမှထုတ်ပြန်နိုင်မယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတည်ပြုလိုက်ပါတယ်။မူလကဩဂုတ်လကုန်ပိုင်းမှာအတည်ပြုမဲဆင်းတွေထုတ်ပြန်မှုရထားခဲ့ပေမဲ့မဲဆင်းပြုစုမှုတွေမပြီးပြတ်သေးတာကြောင့်ထုတ်ပြန်မဲ့ရက်ကိုနောက်ဆုတ်လိုက်ရတာဖြစ်ပါတယ်။နိုင်ငံတော်ရေးပေးချောင်လဲမဲဆင်းပြုစုမှုတွေမှာရောမဲဆင်းစီစစ်မှုတွေမှာပါပို့ပြီးတော့အချင်းယူလှုပ်ဆောင်နေကြရတဲ့အခြေအနေတွေကိုလည်းတင်ပြပေးခြင်းပါတယ်ရှင်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတီးပြုမဲစင်းတွေကိုမူလရုံကဩဂုတ်လလာကုန်ပိုင်းမှာအတီးပေးထုတ်ပြန်မယ်လို့ဒီနေ့၄ရက်နေ့ကကြေညာခဲ့ပေမဲ့အခုတော့နောက်လစက်တင်ဘာလထဲမှမှထုတ်ပြန်နိုင်မှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတီးပြုပြောပါရယ်နိုင်ငံတော်ရေးပေးတင်ခဲ့ကြသူအတော်များများကမဲပေးခွင့်ရဖို့အတွက်အရေးကြီးတဲ့နိုင်ငံသားစီစီရေးကပ်ပြားတွေနဲ့အိမ်တော်စုစီးရင်တွေပျောက်ဆုံးပျက်စီးခဲ့ကြရသလိုရေးပီးစိုးစိုးဝါဝါတင့်ခဲ့ပြီးအရေးပေါ်ကြီးညာခဲ့ရတဲ့စကိုင်းတိုင်းအတွင်းမှာလည်းမဲဆင်းစစ်စစ်မှုတွေမှာအခက်အခဲတချို့ရှိခဲ့တယ်လို့စကိုင်းတိုင်းရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဦးတင်ဦးကပြောပါတယ
်။ပြီးခဲ့တဲ့နေရာကတော့ဟိုစောစောပိုင်းကတော့မုံကမြင်းမပင်ကျဲထဲမှာကဏီတို့ပေါ့နော်။ကဏီတို့မှာကြီးအောင်စု၅အုပ်စုလောက်နည်းနည်းခက်ခဲရှိတာပေါ့။ကလေးမှာလည်းကြီးအောင်စု၁၀အုပ်စုလောက်တော့ခက်ခဲရှိတယ်။
အဲ့ခုအစဉ်ပြေတော့ဟာကြီးဆင်းနေအားလုံးရပါတယ်။အော်ကျွန်တော်တို့ကပထမတော့ဟိုလက်ကုံအပီးတက်ကျစ်ထားတော့လုပ်နေတာပါနော်။လုပ်နေတော့ခုနပြောရင်ကျွန်တော်ကလေးတို့ပါတော့နည်းနည်းလေးအဆက်ဆက်ရှိတော့သူကတော့နည်းနည်းလေးနောက်ကျမယ်ဆိုတော့ပထမတော့ပတ်လုပ်တာပေါ့။အဲကျွန်တော်ချင်ပါတယ်ဒါပေမဲ့လည်းဟိုလက်ကုံကြီးကပိုင်းလောက်တော့ပြီးကြောပြီးသွားပါလိမ့်မယ်။ကျွန်တော်ကစီးယူထားတာစောစောပိုင်းကယူထားတာလေ။မဲသမားအချိန်ဆန်းစီးရလဲစောရယူထားတယ်။နောက်ကကျွန်တော်တို့အဲ့ဒီမှာကြံနေတဲ့ဆင်းနေရလဲစောစောပိုင်းကလည်းကျွန်တော်ယူထားတာတော့ဒီမြေကြီးကြီးဆက်လက်ဆင်းနေဖြစ်နေတော့စိတ်ကြေလည်မှာရှိပါအောင
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့အခြေခံမဲဆန္ဒရှင်ဆင်းမှာလဲစူးစူးဝါးဝါးမှားယွင်းမှုတွေကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနိုင်ငံတော်မဲဆင်းစီစီရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာမှလဲရေးပေးချောင်နှောင့်နှင်းခဲ့ရပေမဲ့ဆက်ပြီးတော့လှုပ်ဆောင်နေတယ်လို့ NLD ရဲ့ဗဟိုအလုံးမှုဆောင်တဦးဖြစ်တဲ့ဦးထွန်းထွန်းဟိန်ကပြောပါတယ်ဟုတ
်ကဲ့ကျွန်တော်မဲဆင်းစီစီတာကိုကျွန်တော်တို့လှုပ်ပါတယ်ခင်ဗျာမဲဆင်းစီစီရေးလှုပ်နေတော့မှပဲဒီတဘာဝဘေးအန္တရာယ်ကျွန်တော်ဖြစ်လာတဲ့ခါကျတော့ကျွန်တော်တဘာဝဘေးအန္တရာယ်ပြန်တိုက်ရပါတယ်ခင်ဗျာအဲ့ဒီနေရာတွေမှာဟိုမဲဆင်းနေရတချို့စစ်စစ်ပြီးတဲ့နယ်တွေပေါ့ခင်ဗျာကျွန်တော်စစ်စစ်ပြီးတဲ့နယ်တွေမှာပဲကျွန်တော်ယူပြီးတာကြီးပါနေဖြစ်သွားတော့သူတို့ကဘာဖြစ်လို့ဒုက္ခတွေဆန်းနေတရားသွားကြတာပေါ့နော်အခုတော့ပဲကွန်မရှင်နဲ့ကျွန်တော်ဟိုစုံစမ်းလုပ်တဲ့ခါမှာတော့ကျွန်တော်တို့အဆင်ပြေပါတယ်ခင်ဗျာတက်နိုင်တယ်မပေါ်ဒီသူတွေတက်နိုင်တယ်တော့ကျွန်တော်တို့ဒီစီစီစီပါတယ်ခင်ဗျာမဲဆင်းစစ်တာကို
နိုင်ငံတော်ပြည်နယ်နဲ့တိုင်းဒေသကြီး12ခုတို့မှာနလနီးပါးချာကြုံတွေ့ခဲ့ရတဲ့ရေဘေးချောင်းမှတ်ပုံနဲ့အထောက်အထားတွေပျောက်ဆုံးပျက်စီးခဲ့ရသူရေဘေးတင်ပြည်သူတသန်းခွဲကျော်အတွဲရွေးကောက်ပွဲမကျင်းပမီသတင်းတပတ်အလိုလောက်မှာမဲဆန္ဒရှင်တပ်တေကန်လက်မှတ်တွေကိုရက်ွက်ချေးရွာရွေးကောက်ပွဲကော်မရှင်တွေထံကထုတ်ယူပြီးမဲပေးနိုင်တယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအသိပေးထားပါတယ်ရှင်
နိုင်ငံလုံးပြစ်ခတ်ရစေတဲ့ဘောတူညီချက်ရဖို့မြန်မာဆွေရနဲ့ဆွေးနွေးနေကြတဲ့အထက်ကအခုနောက်ဆုံးလက်နက်ကင်အဖွဲ့တချို့ကသာပါဝင်လက်မှတ်ရေးထိုးဖို့လက်ခံထားကြပါတယ်လက်နက်ကင်အင်အားစုတွေအနေနဲ့အခုလိုတစ်ဖွဲ့စာနှစ်ဖွဲ့စာပဲဖြစ်ဖြစ်စိတ်ဆက်ညှိနှိုင်းမှုတွေကနေငြိမ်းချမ်းရေးအတွက်လမ်းစပေါ်လာနိုင်ပါသလားဒါမှမဟုတ်လက်နက်ကင်အင်အားစုတွေအနေနဲ့တစုတစည်းတည်းပူးပေါင်းပြီးအဆွေရနဲ့စစ်ဆက်တာမျိုးကသာတကယ်ငြိမ်းချမ်းရေးကိုဥတည်စေနိုင်ပါသလားအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုထိတ်ခေါ်ပါည
ကိုနိုင်ရီတက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးချမှာပါရှင်။ပါဝင်ဆွေးနွေးချဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ရွေးကောက်ပွဲဆိုင်ရာစူးစီးတင်ပြချက်တွေကိုနားဆင်ကြရအောင်ပါ။ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းလောက်သာလူရောတဲ့အချိန်မှာပဲနိုင်ငံရေးပါတီတွေကဗန်နာရေးသုံးဆွဲတာတွေပါတီဝင်တွေရဲ့ပိုင်ဆိုင်မှုတွေကိုအများပြည်သူသိရှိနိုင်အောင်ထုတ်ပြန်ဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာပါရစေ။စစ်ဗိုလ်ချုပ်ဟောင်းနဲ့အများစုနဲ့ဖွဲ့စည်းထားတဲ့အာဏာရပါတီကတော့ဒီလိုထုတ်ပြန်ကြေညာဖို့မလိုဘူးလို့ပြောဆိုလိုက်ပါရစေ။အပြည့်အစုံကတော့ VOE မြန်မာပိုင်းရဲ့သတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင
်။လက်ရှိပြဋ္ဌာန်းထားတဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဤဥပဒေမှာပါတီတစ်ခုအနေနဲ့နိုင်ငံပိုင်ပစ္စည်း၊ငွေကြေး၊ရင်းအဆောက်အအုံတို့ကိုဓာတ်ရိုက်ဖြစ်စေ၊တွယ်ဝိုက်ဖြစ်စေတုံးခြင်းနိုင်ငံသားတိုင်းပြည်တစ်ခုခုဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုမှငွေကြေးပစ္စည်းအထောက်ပံ့ယူခြင်းမပြုရလို့တားမြစ်ထားပါတယ်။ဒါပေမဲ့လည်းလွတ်တော်ကိုယ်တိုင်တဦးပိုင်ဆိုင်ခွင့်နဲ့ပါတီပိုင်ဆိုင်ခွင့်ကိုကြေညာဖို့ပြဋ္ဌာန်းမထားတဲ့အတွက်မတမာမှုတွေဖြစ်နိုင်တယ်လို့ထောက်ပြနေကြပါတယ်။အမျိုးသားဒီမိုကရေစီအင်အားစုကပါတီဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကတော့လွှတ်တော်ကိုယ်စားလှယ်တိုင်းပိုင်ဆိုင်ခွင့်ထုတ်ပြဖို့လိုအပ်ကြောင်းဒီလိုဥပဒေရှိလာအောင်တင်ပြသွားမှာဖြစ်တယ်လို့ပြောပါရစေ။တရားဝင်ထုတ်ပြန်ချက်တွေအရလွှတ်တော်ကိုယ်စားလှယ်မဖြစ်သင့်တဲ့အရေးချင်းမှာနိုင်ငံပိုင်ငွေမသုံးဖို့နဲ့နိုင်ငံသားအထောက်ပံ့ယူကရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခြင်းမပြုရလို့ထုတ်ပြန်ထားပေမဲ့စီစစ်ဖို့အားနည်းနေကြောင်းဒါကိုထိရောက်အောင်တားဖို့ဥပဒေရှိဖို့လိုအပ်ကြောင်းသူကပြောပါရစေ။ဒါကျွန်
တော်တို့ကလာမယ့်လွှတ်တော်မှာဘုံမဟုတ်ဘူးမကုံဆုံးတဲ့လွှတ်တော်မှာဒါဒီလွှတ်တော်ကိုယ်စားလှယ်ရဲ့အဲဒီမှုစီအင်းကြီးရမယ်ဆိုတော့ဥရတခုကိုထုတ်ပြန်ဖို့လိုတယ်။ဒါအဲဒီဥရထုတ်ပြန်လို့ရှိရင်ဘယ်သူမှရစ်ပယ်လို့ရတော့အစ်တင်လည်းဥရတက်ဆန်းပြီးတော့လုပ်ဖို့လုပ်ရမယ်။
အရင်ကနိုင်ငံကိုအုပ်ချုပ်ခဲ့တဲ့စစ်ဘုံချုပ်ဟောင်းတွေဥဆောင်ဖွဲ့စည်းထားတဲ့အာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေမှာအများပြည်သူနဲ့ဆိုင်တဲ့ငွေကြေးတွေကိုတုံးဆွဲနေတယ်လို့ဆွဆွဲချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။ပြည်ခိုင်ဖြိုးပါတီရဲ့ဗန်ဒါငွေရရှိမှုနဲ့ပါတီဝင်ကိုယ်စားလှယ်တဦးချင်းစီရဲ့ပိုင်ဆိုင်မှုအပေါ်ဝေဖန်မှုတွေရှိနေပေမဲ့ပါတီတွဲဘက်ဥက္ကဋ္ဌဦးထေးဦးကတော့ပါတီဝင်ကိုယ်စားလှယ်တဦးစီရဲ့ပိုင်ဆိုင်မှုတွေကိုပြည်သူတွေသိအောင်ချပြမှာမဟုတ်ဘူးလို့ပြောပါတယ်။
ကျွန်တော်ချပြဖို့မရှိပါဘူး။ဘာဖြစ်လို့လဲဆိုတော့လွှတ်တော်တွေရောက်တဲ့အမတ်တွေကစီးပွားရေးလုပ်တဲ့လူတွေမဟုတ်ဘူး။စီးပွားရေးမလုပ်တဲ့အတွက်ပုံပြီးချမ်းသာလာတဲ့မတရားလုပ်နိုင်တယ်ဆိုတဲ့အခွင့်အရေးတွေရှိတယ်ဆိုတာလည်းတကယ်တော့မရှိပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေမှာဒီအကြောင်းနဲ့ပတ်သက်လို့လည်းပဲကြိုပြီးစဉ်းစားထားတာရှိတယ်။အဲ့ဒီမှာကန့်သက်ထားတာရှိတယ်။ And သမရတို့ဒုတိယသမရတို့အစိုးရအဖွဲ့ထိတ်ဆုံးကပုဂ္ဂိုလ်တွေကလုပ်ပိုင်ခွင့်လည်းများတယ်။လုပ်ပိုင်ခွင့်များတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့ခင်ဗျားတို့ကဘယ်လောက်ရှိသလဲ။ဆိုတဲ့ဥစ္စာကိုကြီးညာရတယ်။ကြီးညာတယ်ဆိုတာလူလူကြီးညာတာမဟုတ်သူတို့မှတ်တမ်းထားတာ။မှတ်တမ်းထားပြီးတော့မှသိင်တာလေ။အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာကကိုယ်စားလောင်းနေတဲ့ပတ်သက်လို့ဘာမှကန့်သက်တာမရှိဘူး။တက်တော့ကိုယ်စားလောင်းဆိုတာဥပဒေကြီးရဲ့ပဲ။အခုတော့မလိုသေးဘူးလို့ကျွန်တော်ထင်တယ်
။ဒီအပေါ်မှာလည်းပြင်ဆင်မှုတွေပြုလုပ်ထားတယ်လို့သူကခုလိုပြောပါရတယ်
။အဲကျွန်တော်တို့ဥစ္စာတွေကိုစည်ရင်းနေအကုန်စစ်ခံရတယ်။စစ်ခံပြီးတော့မှအစိုးရဘတ်ဂျက်နဲ့ဆိုတဲ့ဥစ္စာတွေတစ်ခုမှမရှိခဲ့ဘူး။အဲတော့ကျွန်တော်တို့ကပြောရဲတယ်အော်ဒီဥစ္စာနဲ့ပတ်သက်လို့ဟိုစီးရင်လည်းအစ်စ်ခံပြီးပြီအဲ့တုန်းကလည်းကျွန်တော်မဆောင်ရခဲ့ဘူးငွေတွေဘယ်လိုရတယ်သူများတွေရတယ်လို့ရတာပဲဘယ်နဲ့ရလို့ဆိုပြည်သူတွေပြည်သူတော်တော်များများရတယ်လို့အဲ့လောက်တောင်းမရပါဘူးတကယ်တမ်းပြောလို့ရှိရင်တော့လုပ်ငန်းတွေလိုရတာပေါ့စိုက်ပျိုးရေးတွေရှိတယ်စိုက်ပျိုးရေးတော့ဒီလောက်များများဆက်သားမရဘူးဘယ်လိုလဲပဲမွေးမြူရေးရှိတယ်မွေးမြူရေးတော့ထိုင်တဲ့လောက်ရပါလေအခုလည်းရှိပါလေအဲ့တခါတည်းကျတော့လည်းကုံတယ်မှုရှိတယ်ကုံတယ်မှုဆိုတဲ့ဥစ္စာမျိုးတွေလည်းကျွန်တော်လုပ်ခဲ့ဘူးတယ်ဒါနဲ့အများအားမရပါဘူး
မကြသေးခင်ရက်ပိုင်းတွေအတွင်းမှာပဲခေါင်းဆောင်ပိုင်းအပြောင်းအလဲတွေရုတ်တရက်ဖြစ်ပေါ်ခဲ့တဲ့ပြည်ခိုင်ပြိုးပါတီအပေါ်ဗန္ဒာရေးအရာတုံးဆွဲမှုတွေကိုလည်းအများကမေးခွန်းထုတ်လာကြပါတယ်။အထူးသဖြင့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးလှုပ်ရှားမှုတွေလှုပ်လာတဲ့အခါအများပြည်သူနဲ့တက်ဆိုင်နာတွေကိုတုံးဆွဲတာတွေရှိလာနိုင်တယ်လို့ဝေဖန်သူတွေကထောက်ပြလျက်ရှိပါတယ်။
မမေခါစူးစီးတင်ပြပေးခဲ့တာပါရှင်ခုတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလွတ်လပ်မျှတဲ့ရွေးကောက်ပွဲဖြစ်ရေးလူလာတဲ့ဆိုတဲ့အပေါ်မှာလည်းသုံးသက်တင်ပြပေးခြင်းပါတယ်တမတော်အနေနဲ့လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ဖို့လူလာပြီးရွေးကောက်ပွဲရလဒ်ကိုလက်ခံသွားမယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစာနယ်ဇင်းကောင်စီနဲ့တွေ့ဆုံစဉ်ပြောဆိုလိုက်ပါတယ်ဒီလိုပြောဆိုလိုက်တဲ့အပေါ်တမတော်ရဲ့သမိုင်းအစဉ်အလာကောင်းစေဖို့ကိုပြောတဲ့စကားကိုကြိတီဖို့လိုတယ်လို့သတင်းသမားတွေကထောက်ပြကြပါတယ်။အရင်ခင်နဲ့မတူပဲတက်မရော်နဲ့သတင်းသမားတွေကြားပိုပြီးနီးစပ်လာတဲ့အနေအထားကိုကြိုးဆိုကြပြီမယ်။ဝါဒဖြန့်ချီရေးအတွက်မီဒီယာအနေနဲ့အသုံးချကံမဖြစ်ဖို့လိုတယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။တက်မရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီတာဝန်ရှိတဲ့သူတွေနေပြည်တော်မှာရှိတဲ့ကာကွယ်ရေးဝန်ကြီးဌာနမှာတနင်္လာနေ့ကတွေ့ဆုံခဲ့တဲ့အချိန်တက်မရော်အနေနဲ့လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ဖို့လိုလားပြီးတော့ရွေးကောက်ပွဲရဲ့ရလဒ်ကိုလက်ခံသွားမှာဖြစ်တယ်လို့ပြောဆိုခဲ့ကြောင်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အတွေ့အမှုကိုကျော်မင်းစွေကပြောပါတယ
်သူကတော့ဟိုရွေးကောက်ပွဲ free and fair ဖြစ်ဖို့အတွက်တက်မရော်လည်းလိုလားတယ်ပေါ့နော်ဒါသူတို့ဖရန်ဆဲဖြစ်မယ်လို့လည်းယုံကြည်ပါတယ်ပေါ့။တမရော်အနေနဲ့လည်းဖရန်ဆဲဖြစ်ဖို့အတွက်အနေနဲ့နေရာမျိုးဝိုင်းပြီးတော့ကြီးနေမယ်ပေါ့နော်။တန်နန်တော့ယူကော့ပွဲကော်မရှင်ကရောဆောင်ရွက်နေတယ်။တမရော်အနေနဲ့လည်းအဲ့ဒါကိုတန်နန်တော့ဝိုင်းပြီးတော့ကူညီပံ့ပိုးမယ်ပေါ့နော်။
တက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကရွေးကောက်ပွဲရလဒ်ကိုလက်ခံသွားမှာဖြစ်တယ်လို့ပြောဆိုချက်အပေါ်မှာတက်မတော်အနေနဲ့ကိုပေးထားတဲ့ဂတိတီမသာတက်ရဲ့သမိုင်းအစဉ်လာကောင်းမှာမို့အပြောနဲ့လက်တွေ့ညီအောင်လှုပ်ဆောင်စေချင်ပါတယ်လို့ခရီးရက်မဂဇင်းရဲ့အယ်ဒီတာကိုပြည့်သွေးနိုင်ကပြောဆိုပါတယ
်။ဂတိပေးတဲ့ဆိုတာစကလုံးဖြစ်တယ်လေလက်တွေ့ရောဘယ်လိုလဲပေါ့လက်တွေ့ရကိုအရေးကြီးပါတယ်အဲ့လက်တွေ့ကိုကြည့်မယ်ဆိုလို့ချင်းကျွန်တော်လောဆယ်ဆောင်ရွက်နေတဲ့လက္ခဏာရက်တွေကိုကြည့်လို့ရပါတယ်ဥပမာ436လို့ခါမျိုး436ကိုမပြင်ဖို့တက်မတော်အဓိကမဲပေးခဲ့တယ်ကန့်ကွက်ခဲ့တယ်ပေါ့နောက်တစ်ခုကဒီစံခန့်ရေးပါတီပြင်မှာအပြိုင်မျိုးအပြိုင်မျိုးကိုကင်တွယ်ခဲ့ပုံကိုကြည့်ရင်လေဒါတက်မတော်ဟာဘယ်လိုသဘောထားရှိတယ်ဆိုတာကိုတွေ့ရမှာပါအဲ့တော့နည်းနည်းလေးနောက်ကြောင်းပြန်ကြည့်လို့ရှိရင်လေဥပမာအဖြစ်1990ရွေးကောက်ပွဲပေါ့ဒီကဘယ်မှာတိုင်ငယ်ရဆိုလို့ချင်းခင်ဗျာကာကွယ်ရေးသူဖြစ်တယ်ဘူတူကြီးသောမောင်ကပါပြောခဲ့လဲဆိုလို့ချင်းသူတို့ကရွေးကောက်ပွဲပြီးလို့ချင်းအနိုင်ရတဲ့ပါတီကိုအာဏာလွှဲပြီးတော့ တမရောစစ်တမ်းအရအပြန်မဲဆိုပြီးတော့လူကြီးရှင်ကြားတိုင်းပြည်ကြီးပြောခဲ့တာပါပဲတမရောကာကွယ်ရေးတူတရားအောင်နေလေဒီလိုမျိုးဂရီးပေးတာကိုပဲကြည့်ရှုပါတယ်ဆိုတော့အဲ့ဂရီးကိုတည်အောင်အကောင့်တဲ့ဖော်ဖို့လေလို့ပါတယ်ဒါဟာသမိုင်းနဲ့ဖြူပြီးတော့မှတ်တမ်းပြင်မဲ့ကိစ္စတွေပါ
တမရောကာကွယ်ရေးဝန်ကြီးဌာနဘက်ကသတင်းမှန်ထုတ်ပြန်ရေးသတင်းအဖွဲ့ကိုဖွဲ့စည်းပြီးတော့တက်သတင်းတွေဖြန့်ဝေနေပြီးတမရောကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ပြည်တွင်းပြည်ပသတင်းမီဒီယာတွေနဲ့တွေ့ဆုံမေးမြန်းခန်းတွေလုပ်တယ်လို့သတင်းမီဒီယာသမားတွေနဲ့တက်တို့အကြားအရင်ခေတ်တည်းနဲ့မတူပဲပို့ပြီးတော့မှထိတွေ့နှီးဆက်လာတဲ့အနေအထားဖြစ်လာနေတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကကိုကျော်မင်းစွေကပြောပါတယ်
။သတင်းမီဒီယာတွေအပေါ်မှာအလေးနဲ့ထားတယ်လို့ယူဆတယ်။ဘာဖြစ်လို့လဲဆိုတော့ကောင်စီဟာသတင်းမီဒီယာတွေကိုစားပြုပြီးတော့အဓိကဖွဲ့စည်းထားတဲ့ကောင်စီဖြစ်တယ်။ဖြစ်တဲ့ကောင်စီနဲ့ဆုံးဖြတ်ချင်းတွေ့တယ်ဆိုတာတက်မတော်ကာဝေးဦးစီးချုပ်တယောက်အနေနဲ့ဒီလိုနေပေတခုပေါ့နော်ဒီမီဒီယာနဲ့ပတ်သက်တဲ့နေပေအခုမှကိုစားပြုတဲ့ကောင်စီလေးချင်းတွေ့တယ်ဆိုတာဒါဟိုတော်ရုံတန်ရုံအလေးထားမှုမဟုတ်ဘူးလို့ယူဆတယ
်အခုလိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကသတင်းမီဒီယာသမားတွေနဲ့ပို့ပြီးတော့မှထိတွေ့ဆက်ဆံလာတဲ့အပေါ်ကြိုးဆိုပေမဲ့လို့တက်မတော်ရဲ့ဝါဒဖြန့်ချီရေးအဖြစ်မီဒီယာအနေနဲ့အသုံးချခံမဖြစ်ဖို့လိုတယ်လို့လည်းသတင်းအယ်ဒီတာတဦးဖြစ်တဲ့ကိုပြေသွင်းနိုင်ကအကြံပြုပါတယ
်တက်ဟာပြည်သူတွေနဲ့ကင်းကွက်လာတယ်တက်ကူပြည်သူတွေကဘီလိန်လို့မြင်လာတယ်ပေါ့အဲ့ဒီခါကျတော့အဲ့ဒါတွေဖြည့်ဖြတ်ဖို့ဆိုလို့ရှိရင်သတင်းမီဒီယာတွေတုံးပြီးတော့မကြာခဏပြေဆုံးပြီးတော့သူတို့ရဲ့အမြင်တွေသဘောထားတွေကိုပြောဖို့လိုတယ်တင်ပြဖို့လိုတယ်ဖြန့်ချိဖို့လိုတယ်တနည်းအားဖြင့်တော့တမတော်တွေနဲ့ဒါဝါဒဖြန့်ချိရေးအတွက်ပုံပြီးတော့လုံဆောင်လာတယ်လို့မြင်ပါတယ
်တမတော်ကာကွယ်ရေးဦးစီးချုပ်ဘက်ကသတင်းစာနယ်ဇင်းကောင်စီတာဝန်ရှိတဲ့သူတွေနဲ့နေပြည်တော်မှာတွေ့ဆုံခဲ့တော့ကငြိမ်းချမ်းရေးတည်ဆောက်နေမှုဖြစ်စဉ်မှာအပြစ်ခတ်ရဲစဲရေးစာချုပ်လက်မှတ်ရေးထိုးနိုင်မှုတိုင်းရင်းသားအဖွဲ့တွေနဲ့ထပ်မံတွေ့ဆုံမှုရှိနေတဲ့တက်ရဲ့သဘောထားနောက်ဖက်ဒရယ်တမတော်ဆိုတာကိုနိုင်ငံရဲ့အခြေအနေနဲ့မကန့်ညီလို့လက်မခံကြောင်းဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပြင်ဆင်တဲ့အချိန်မှာပြင်ဆင်မှုအတက်အနေနဲ့လူလားကြောင့်ကိုပြောဆိုခဲ့ပါတယ်။ဒါအပြင်တက်မတော်ပိုင်စီးပွားရေးလုပ်ငန်းတွေကိုအချိန်အခါတင့်ရင်အများပိုင်လုပ်ငန်းတွေအဖြစ်အသွင်ပြောင်းလဲဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့တက်ကနေသိမ်းဆည်းထားတဲ့လဲမြေအေက2သိန်းကျော်ကိုလည်းပြန်ဆွတ်လွတ်ခဲ့ကြောင်းတက်ကိုဘသူကမှဖိအားပေးထားတာမရှိကြောင်းစသဖြင့်စာနယ်ဇင်းကောင်စီတာဝန်ရှိတဲ့သူတွေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆုမွန်ပြောပြပေးခဲ့တာပါအင်ကန်နဲ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOE ရဲ့ညနေခင်းရေဒီယိုအစီအစဉ်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ညနေခင်းရေဒီယိုအစီအစဉ်ထုတ်လွှင့်ချက်တွေအပြီးမှာတော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိ Asia Set 7ဂျိုရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အင်ကန်နဲ့ညနေခင်းအစီအစဉ်လေးမကြခင်မှာပြီးဆုံးတော့မှာမို့လို့အခုကတော့ချန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ်
။တရုတ်နိုင်ငံကအစုရှယ်ယာတွေကြောင့်အာရှဈေးကွက်ဟာဒီကနေ့အင်ကန်နဲ့မှာထပ်မံထိုးကျသွားခဲ့ပြီး 9.6 ရာခိုင်နှုန်းနဲ့ဈေးပိတ်သွားခဲ့ပါတယ်။ရှန်ဟိုင်းပင်မအညွှန်းကိန်းဟာဈေးဖွင့်ချိန်မှာပဲထိုးကျခဲ့တာဖြစ်ပေမဲ့၄ရာခိုင်နှုန်းဝင်းကျင်ကျသွားပြီးတဲ့နောက်မှာအခြေအနေပြန်ပြီးကောင်းလာခဲ့ပါတယ်။နေကင်းပိုင်းအစုရှယ်ယာဈေးတွေထပ်ပြီးကျခဲ့ချိန်မှာဂျပန်နဲ့ဟောင်ကောင်ဈေးကွက်တွေမှာတော့ထိုးရောက်လာတွေတွေ့ရတယ်လို့ဈေးပြန်ကောင်းလာတာတွေလည်းရှိပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်၊ဂျာမနီနဲ့ပြင်သစ်ကအညွှန်းကိန်းတွေကတော့အစောပိုင်းဈေးကွက်မှာ၂ရာခိုင်နှုန်းကျော်လောက်တက်လာတာပါ။ကိုရီးယားကျွမ်းဆွမ်းမှာအခုနောက်ဆုံးကြုံတွေ့နေရတဲ့တင်းမာမှုတွေ short ချနိုင်ရဲ့သဘောတူညီချက်တစ်စိမ့်တစ်ပိုင်းရမြောက်ကိုရီးယားဘက်ကတောင်ကိုရီးယားကဝါရဖြန့်တန်လှန့်ချက်တွေကိုဒီကနေ့ပဲရက်လိုက်ပါတယ်။အပြန်အလှန်နဲ့မြောက်ကိုရီးယားကလည်းမကြသေးခင်တုန်းကတောင်ကိုရီးယားစစ်သားနှစ်ယောက်ကိုလက်အင်ကာချုပ်တဲခဲ့ရတဲ့မြေမြုံပိုင်းပတ်ကွယ်မှုနဲ့ပတ်သက်လို့စိတ်မကောင်းဖြစ်ကြောင်းပြောပါတယ်။နိုင်ငံများဆက်ဆံရေးတိုးတက်အောင်လုပ်ဖို့ကြိုးပမ်းတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံဆိုးမှာဖြစ်ဖြစ်မြောက်ကိုရီးယားနိုင်ငံပျုံယမ်းမှာဖြစ်ဖြစ်မကြခင်ဆွေးနွေးမှုတွေစတင်တော့မယ်လို့တောင်ကိုရီးယားကပြောပါတယ်။စင်ကာပူဆိုကစက်တင်ဘာ7ရက်နေ့မှာအထွေထွေရွေးကောက်ပွဲလုပ်မယ်လို့ဒီကနေ့အင်ကာနေ့မှာကြေညာလိုက်ပါတယ်အခုကျင်းပမယ်ရွေးကောက်ပွဲဟာနှစ်ပေါင်း50ကြာစင်ကာပူနိုင်ငံမူဝါဒချမှတ်မှုကိုစိုးမထားတဲ့လက်ရှိအာဏာရပြည်သူ့လှုပ်ရှားမှုပါတီအတွက်စမ်းသပ်ပွဲတစ်ခုဖြစ်လာမယ်လို့မျှော်လင့်ကြတာပါစပိန်နဲ့မော်ရိုကိုအာဏာပိုင်တွေဟာဒီကနေ့အင်ကာနေ့မှာလူ14ဦးကိုဖမ်းဆီးလိုက်ပြီးဒီလူတွေဟာအီရတ်နဲ့ဆီးရီးယားမှာရှိတဲ့ IS Islamic စစ်သွေးကြွအဖွဲ့နဲ့ပူးပေါင်းတိုက်ခိုက်ဖို့လူသစ်စုဆောင်းနေတဲ့ကွန်ရက်ထဲမှာပါတယ်လို့ပြောပါတယ်
သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမက်ခင်ဖြူထွေးဖြစ်ပါတယ်အင်ဂျင်နီယာကဂျိုဂီဖြစ်ပါတယ်ရှင် VO American အတန်းညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VO ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်Thank you.
This program has come to you from the Voice of America, Washington.